စတေမာလာအတွင်းတရုတ်နိုင်ငံကိုတင်ပို့တဲ့အတွင်းကုန်ပမာဏကျဆင်းသွားတာဟာကမ္ဘာစီးပွားရေးဒုတိယအင်အားအကြီးဆုံးတရုတ်နိုင်ငံအတွက်စီးပွားရေးချင်းနယ်လာမယ့်လက္ခဏာပဲလို့တရုတ်ကပြောလိုက်ပါတယ်။ဒီကနေ့နှစ်ဒီလိုကာလနဲ့နှိုင်းယှဉ်မယ်ဆိုရင်တွင်းကုန်ပမာဏ20ရာခိုင်နှုန်းကျော်ကျဆင်းသွားတယ်လို့အကောက်ခွန်ဌာနကအင်အားနဲ့မှပြောပါတယ်။ဒါဟာစတေလာမြောက် စတိုက်စီးပွားရေးကျဆင်းလာတာဖြစ်ပါတယ်။ဒီကနေ့လကဆိုရင်တရုတ်ရဲ့ပို့ကုန်၄ရာခိုင်နှုန်းနီးပါးကျဆင်းခဲ့တာကြောင့်စက်တင်ဘာလအတွက်တရုတ်နိုင်ငံရဲ့ကုန်သွယ်ရေးပုံငွေဟာဒေါ်လာဘီလီယံ60ကျော်သာရှိပါတယ်။တွင်းကုန်ပမာဏနောက်ထပ်15ရာခိုင်နှုန်းလောက်ကျဆင်းနိုင်တယ်လို့လည်းကြေညာသူတွေကသုံးသပ်နေတာပါ။တရုတ်စီးပွားရေးကိုနိုင်ငံခြားတင်ပို့မှုပေါ်အားကိုးနေတာတဲ့ပြည်ရင်းစားသုံးသူ lo tiêu si bò yên nguy cơ mù chào, tà gà bà lô mà, dê nè, dê nì, tà tù yai, xê nông nì bà, chà xinh gà bà lê. Tiêu si bò yên bò mẹ đài tì kè yên nọ, si bò tò tè mù nông hà, khu nì yà gà nông lọc, xì nài mà tì bà lê xin.